American ပြည်အောင်စုမှာအမျိုးသမီးတွေမဲပေးခွင့်ကို Congress လွှတ်တော်မှာအတည်ပြုခဲ့တာဟာဒီနှစ်ဇွန်လထဲမှာပဲနှစ်တရာပြည့်ခဲ့ပါပြီ။ဆယ်စုနှစ်များစွာရုန်းကန်လှုပ်ရှားခဲ့ရပြီးအခုလိုသမိုင်းဝင်ဒီအခွင့်အရေးတစ်ခုကိုလွှတ်တော်မှာအတည်ပြုနိုင်ခဲ့တာဟာနှစ်ပေါင်း100ပြည့်တဲ့အချိန်မှာလွှတ်တော်အတွင်းအမျိုးသမီးလွှတ်တော်အမတ်ဦးရီဟာလည်းတရားကျော်အထိရှိလာခဲ့ပြီဖြစ်တယ်လို့အစိုးရကဏ္ဍအသီးသီးကခေါင်းဆောင်မှုကဏ္ဍတွေမှာလည်းအမျိုးသမီးတွေပါဝင်နေပြီဖြစ်ပါတယ်။ဒါပေမဲ့ဒီလိုအခြေအနေရောက်လာဖို့ American အမျိုးသမီးတွေအခွင့်အရေးကိုအလွယ်တကူရခဲ့ရတော့မဟုတ်ပါဘူး။ဒီကနေ့အချိန်ထိတချို့နေရာတွေမှာအမျိုးသားတွေနဲ့ဒန်းတူအခွင့်အရေးရဖို့ခွဲခြားဆက်ဆံမှုတွေအဆုံးသတ်ဖို့အမျိုးသမီးတွေတိုက်ပွဲဝင်နေရဆဲလဲဖြစ်ပါတယ်။ American အမျိုးသမီးတွေရဲ့အခွင့်အရေးလှုပ်ရှားမှုအကြောင်းတစ်စိတ်တစ်စောင်းကိုတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူထွေးကတင်ဆက်ပေးထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve my အမေရိကန်ပြည်တော်စုမှအမျိုးသမီးတွေအတွက်မဲပေးခွင့်ကို1918ခုနှစ်ကအောက်လွှတ်တော်မှအတည်ပြုခဲ့ပြီးတော့ဒါကိုအထက်လွှတ်တော်မှအတည်ပြုဖို့အတွက်မှာတော့နောက်ထပ်တစ်နှစ်လောက်အချိန်ယူခဲ့ရပါတယ်။1919ခုနှစ်အခုလိုဇွန်လ4ရက်နေ့မှာမှအထက်လွှတ်တော်ကအတည်ပြုခဲ့တာပါ။ဒါကြောင့် Congress လွှတ်တော်တစ်ခုလုံးအနေနဲ့ဒါကိုအတည်ပြုခဲ့တာအခုဆိုရင်နှစ်ပေါင်း100ပြည့်သွားခဲ့ပါပြီ။ဒီလိုလွှတ်တော်နှစ်ရက်စလုံးမှအတည်ပြုနိုင်ခဲ့တာကြောင့်1920ခုနှစ်ဩဂတ်လ26ရက်နေ့မှာတော့အမျိုးသမီးတွေအတွက်မဲပေးခွင့်ကို The 90th Amendment လို့ခေါ်တဲ့19ချိန်မြောက်ဥပဒေပြင်ဆင်ချက်တစ်ရက်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာတရားဝင်ထည့်သွင်းပြဋ္ဌာန်းနိုင်ခဲ့တာဖြစ်ပါတယ်။ဒီလိုသမိုင်းဝင်အခွင့်အရေးတစ်ရက်ဖြစ်လာဖို့အတွက်ကိုတော့အမျိုးသမီးတွေဆယ်စုနှစ်များစွာရုန်းကန်တိုက်ပွဲဝင်ခဲ့ကြတာပါ။အမျိုးသားတွေနဲ့ဂျန်တူနိုင်ငံသားတယောက်ရဲ့အခွင့်အရေးကိုအမျိုးသမီးတွေအပြည့်အဝမဲပေးခွင့်ရဖို့အတွက်အမျိုးသမီးတွေဟာအစာအငတ်ခံဖန်စီထိန်းသိမ်းခံခဲ့ကြရပြီးတော့ချီတက်ဆန္ဒပြပွဲပေါင်းများစွာကိုလည်းစုဝေးကျင်းပခဲ့ကြရတာပါအမျိုးသမီးတွေအထွတ်အပြောင်းလဲတွေကိုအမျိုးသမီးတွေကိုယ်တိုင်ဦးဆောင်အမျိုးသမီးတွေကိုယ်တိုင်ပါဝင်ပြီးတော့မှတိုက်ပွဲဝင်ခဲ့ရတာဖြစ်တယ်လို့ဒီကနေ့ American Outlook တော်အတွင်းထင်ရှားတဲ့အမျိုးသမီးခေါင်းဆောင်တဦးဖြစ်တဲ့ Outlook တော်ဥက္ကဋ္ဌ Nancy Pelosi ကပြောပါတယ
် Women earned, worked for, marched, fought, starved, were starved.Sacrifice everything.
Tomorrow နိုင်ငံမှာလူလက်ခွင့်တွေပုံမရရှိလာအောင်လို့အမျိုးသမီးတွေကိုယ်တိုင်ခွန်အားစိုက်ထုတ်ပြီးတွန်းလှန်ဆန္ဒပြကြအစာငတ်ခံဆွတ်လွတ်အနစ်နာခံပြီးတိုက်ပွဲဝင်ခဲ့ကြရပါတယ်။ဒီမိုကရေစီစနစ်စတင်ပေါက်ဖွားလာခြင်းကစလို့အမျိုးသမီးတွေဟာအပြောင်းလဲကိုထိုင်ဆောင်နေခဲ့ကြတာမဟုတ်ပါဘူး။အပြောင်းလဲတွေဖြစ်လာအောင်ကိုယ်တိုင်အားထုတ်ကြိုးပမ်းခဲ့ကြတာပါ
အမျိုးသမီးတွေမဲပေးခွင့်လွှတ်တော်မှာအတည်ပြုခဲ့တဲ့နှစ်တရာပြည့်အထိမ့်မဲ့အခမ်းအနားတစ်ရက်ကိုပြီးခဲ့တဲ့မေလ22ရက်နေ့ကအောက်လွှတ်တော်မှာကျင်းပခဲ့တဲ့အချိန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီပြောသွားခဲ့တာပါသူပြောခဲ့သလိုပဲအမျိုးသမီးတွေကိုယ်တိုင်ကအပြောင်းလဲအတွက်ရှေ့ထွက်တိုက်ပွဲဝင်ခဲ့ရတယ်ဆိုတာကိုတော့သမိုင်းထောက်ထားတွေမှာအခိုင်အမာတွေ့နိုင်ပါတယ်လွန်ခဲ့တဲ့နှစ်တရာမတိုင်ခင်အထိအမျိုးသမီးတွေဟာလူမှုအတိုင်းဝိုင်းအတွင်းမှာနိုင်ငံရေးရာကိစ္စတွေမှာဆုံးဖြတ်ပါဝင်နိုင်စွမ်းရှိသူတွေအဖြစ်နဲ့ယူဆမခံခဲ့ရတယ်လို့အမျိုးသားတွေနဲ့ဂျန်တူအခွင့်အရေးမရခဲ့ကြပါဘူးအမေရိကန်မျိုးသမီးတွေအနေနဲ့အမျိုးသားတွေနဲ့ဂျန်တူမဲပေးခွင့်ရဖို့ခက်ခက်ခဲခဲကြိုးပမ်းခဲ့ကြတာဖြစ်တယ်လို့ဒီလိုအမျိုးသမီးတွေရဲ့ရုန်းကန်မှုအကြောင်းကိုပြကန်းလို့ပြသထားတဲ့ Washington မြို့တော် Smithsonian သိပ္ပံရဲ့ National Portrait Gallery ပြတဲ့ကတာဝန်ခံ Kate Clark Lee ကပြောပါတယ်
The women's suffrage movement just didn't appear out of nowhere. You know, they had these abolitionist foundations. They had
အမျိုးသမီးတွေမဲပေးခွင့်ရဖို့ကအချိန်တိုရင်းဖြစ်လာတာမဟုတ်ပါဘူး။လူအခွင့်အရေးခွဲခြားဆက်ဆံမှုတွေကိုစန့်ကျင်ကြတဲ့အဖွဲ့အစည်းတွေနဲ့နှိရှေပူးပေါင်းလှုပ်ဆောင်ခဲ့ကြရတာပါ။တနိုင်ငံလုံးအတိုင်းအတာနဲ့လှုပ်ရှားမှုတွေအစဉ်အဆက်မှာအရှိန်အဟုန်မြင့်ပူးပေါင်းပါဝင်လာကြဖို့ဟိုးအဆအဦးကလေးကသူတို့တွေအချိန်ယူစူးစမ်းခဲ့ကြတာပါ။
အမေရိကန်ပြည်ထောင်စုမှာအမျိုးသမီးတွေရဲ့မဲပေးခွင့်တောင်းဆိုမှုဟာပြည်တွင်းစစ်မတိုင်ခင်1820ပြည်လွန်ကာလတွေကတည်းကစတင်ခဲ့တာဖြစ်ပြီးတော့တနိုင်ငံလုံးအတိုင်းအတာနဲ့အမျိုးသမီးရေးလှုပ်ရှားမှုတွေကတော့1848ခုနှစ်နောက်ပိုင်းမှာအချိန်မြင့်လာခဲ့တာပါ။အဲလီဇာဘက်ကန်ဒီစတန်ဒန်နဲ့လူခရစ်ယာန်မော့တို့လိုအမျိုးသမီးခေါင်းဆောင်တွေဦးဆောင်ပြီးတော့နယူးယောက်ပြည်နယ်ဆနီကာဖော့စ်မြို့မှာပထမဆုံးအချိန်အမျိုးသမီးအခွင့်အရေးညီလာခံတရက်ကို1848ခုနှစ်ဇူလိုင်လမှာကျင်းပခဲ့ပါတယ်။လူပေါင်း300လောက်တက်ရောက်ခဲ့တဲ့ဒီညီလာခံမှာအမျိုးသမီးအမျိုးသားခွဲခြားမှုရှိလူသားအလုံးမှာဂျန်တူခွင့်ရရှိတဲ့ဆိုရာကိုထောက်ပြပြီးအမျိုးသမီးတွေဟာလည်းအမျိုးသားတွေလိုပဲနိုင်ငံသားတယောက်ရဲ့အခွင့်အရေးအပြည့်အဝခံစားခွင့်ရှိရမယ်
အမျိုးသမီးတွေနိုင်ငံရေးမှာပါဝင်ခွင့်မဲပေးခွင့်ရှိရမယ်ဆိုတဲ့ Declaration of Sentiment ဆိုတဲ့အခွင့်အရေးကြေညာကြာတန်းတစ်စောင်ကိုလည်းအမျိုးသမီးရေးလှုပ်ရှားသူတွေကလက်မှတ်ရေးထိုးထုတ်ပြန်ခဲ့ကြပါတယ်။ဒီညီလာခံနဲ့အတူအမျိုးသမီးတွေမဲပေးခွင့်ကိုလှောင်ပြောင်တဲ့ဖိနှိပ်မှုတွေရှိခဲ့ပေမဲ့လို့အမျိုးသမီးခေါင်းဆောင်တွေလက်ကျွလှုပ်ရှားသူတွေကတော့သူတို့ရဲ့လှုပ်ရှားမှုတွေကိုနားမဆုပ်ခဲ့ကြပါဘူး။နိုင်ငံလုံးဆိုင်ရာအမျိုးသမီးညီလာခံကို1850ခုနှစ်မှာပထမဆုံးတစ်ကြိမ်နောက်1852ခုနှစ်မှာဒုတိယအကြိမ်မက်ဆာချူးဆက်ပြည်နယ်မှာကျင်းပခဲ့ကြသလိုအဲ့ဒီနောက်ဆယ်စုနှစ်၅စုကျော်ကာလတလျှောက်အမျိုးသမီးတွေမဲပေးခွင့်အခွင့်ရေးရဖို့အတွက်လူမှုအသိုင်းအဝိုင်းအတွင်းမှာပညာပေးလှုပ်ဆော်တာလွတ်တော်ကိုစုပေါင်းလက်မှတ်ရေးထိုးတင်ပြတာဖွဲ့စည်းပုံအခြေခံဥပဒေမှာထည့်သွင်းအာမခံပေးဖို့တောင်းဆိုတာတွေကိုစက်တိုက်လှုပ်ဆောင်ခဲ့ကြပါတယ်ဒီလိုရုန်းကန်မှုတွေကိုဆယ်စုနှစ်များစွာဖြတ်သန်းခဲ့ပြီးတော့မှအမျိုးသမီးတွေအတွက်မဲပေးခွင့်ဆိုတဲ့သမိုင်းဝင်အခွင့်အရေးတရက်ကိုရရှိခဲ့ကြတာဖြစ်ပါတယ်။ဒီကနေ့အမေရိကန်ပြည်ထောင်စုမှာအမျိုးသမီးတွေဟာအမျိုးသားတွေနဲ့တန်းတူအခွင့်အရေးတွေရနိုင်ကြပြီဆိုပေမဲ့တချိန်ကအခုလိုနောက်ကန်သမိုင်းဖြတ်သန်းမှုတွေကိုကြည့်ရင်အမျိုးသမီးတွေအနေနဲ့သူတို့ရဲ့အခွင့်အရေးကိုအလွယ်တကူရခဲ့တာမဟုတ်ဘူးဆိုတာသိနိုင်တယ်လို့အမေရိကန်ပြည်ထောင်စုမှာဆယ်စုနှစ်လေးစုကျော်နေထိုင်လာခဲ့တဲ့ဒေါက်ခင်ဆွေမြင့်ကပြောပါတယ်။သူအမေရိကန်ပြည်ထောင်စုကိုစပြီးတော့ရောက်ခဲ့တဲ့အချိန်တုန်းကနဲ့အခုအချိန်မှတော့အမျိုးသမီးတွေအတွက်အခွင့်အရေးနဲ့အခွင့်အလမ်းတွေအများကြီးကွာခြားပြောင်းလဲသွားခဲ့ပြီးတော့ဒါတွေကအမျိုးသမီးတွေကိုယ်တိုင်ကကြိုးပမ်းအားထုတ်ခဲ့တာကြောင့်ဖြစ်တယ်လို့ဒေါက်ခင်ဆွေမြင့်ကပြောပါတယ
်။ American အမျိုးသမီးတွေကဒီနေ့မှာအခုအနှစ်တရာအခွင့်အရေးရခဲ့တယ်ဆိုတော့သိပြီးတော့ဝင်းသားပါတယ်။သူတို့ဒီအခွင့်အရေးရဖို့မဲပေးတာတို့ကြနဲ့ဟိုဒီအလုပ်ခွင့်မှာမိမာတွေဝင်နိုင်တာလို့ဆိုတော့သူတို့အများကြီးအခက်ခဲကြော်ခဲ့ရပါတယ်အဲ့တော့အခုလည်းသူတို့ဆက်လက်ပြီးတော့ခွင့်ရရဖို့အတွက်ဒီဌာနတွေအမျိုးမျိုးမှာလည်းသူတို့စူးစမ်းခဲ့ပါတယ်ဟိုတုန်းကအမျိုးသမီးတွေကယာရုကြီးတဲ့ယာရုတွေလည်းမရနိုင်ခဲ့မရခဲ့ပါဘူးအများကြီးလည်းသူတို့လှုပ်ရှားခဲ့ပါတယ် equality ကိုသူတို့ပြောခဲ့ပါတယ်အဲ့တော့တဖြည်းဖြည်းတစ်ခါတည်းဟိုဌာနတွေမှာယာရုတည်းရပါတယ်။ဒါ maternity leave ဆိုလို့ရှိရင်လည်းတေချာပေးကြပါတယ်။အိမ်ကနေလုပ်ဖို့လည်းခွင့်ပြုလာတယ်။တဖြည်းဖြည်းနဲ့အများကြီးအမျိုးသမီးတွေအတွက်ကကောင်းလာပါပြီဆိုတော့ကျွန်မမြင်ရပါတယ
်။ဒီလိုတိုးတက်မှုတွေရှိတဲ့ဆိုပေမဲ့လည်းအမျိုးသမီးဖြစ်တဲ့အတွက်ခွဲခြားဆက်ဆံခံရတဲ့အခြေအနေတွေလုံးဝပျောက်ပြတ်သွားတာတော့မဟုတ်သေးဘူးလို့လည်းဒေါက်ခင်ဆွေမြင့်ကပြောပါတယ
်။ဒီမြင်တာကတော့ຢາຮູ້ແຕ່ຂັນນີ້ຈາລົດຊິຍາອະມຍຸທະມີດີດ້ວຍສູ່ຕ້ອງເນບາເດ example ໄປຍາມເຊື້ອລົດຊິນໍຫນູອູ້ສົງວ່າສູ່ຈາບາສູ່ PhD ຊິແດສູ່ວ່າເນາະ lot of experience ແລະຊິແດດາໃບແມ່ຢາຮູ້ແຕ່ຕົວແລະຄາມາອະມຍຸທາແຕ່ຕົວລະອັນລູມືຕື່ຍາບາເດເອີ້ອັນລູອັນດີໂລວ່າອັນດີມາແລະກໍວ່າແລະອັນດີໂລຈູ້ຊາແກ່ບາເດເອີ້ອັນຈູ້ຊາແກ່ລະນາຕະພີ້ຍີຕະພີ້ຍີໂຕລູດີແລະອະມຍຸທະມີແລະກູດີteam leader or group leader or supervisor တို့ဆိုတာဖြစ်လာတာအန်တီအခုဒီမှာအန်တီရောက်တာအနှစ်40ရှိပါတယ်မြင်ရပါတယ်အဲ့ဒါကြောင့်လည်းဝင်းသားပါတယ်ဒါပေမဲ့ကြည့်လိုက်လို့ရှိရင်အမျိုးသမီးတွေကနည်းပါသေးတယ်ဒီဥဆောင်နိုင်တာဥဆောင်နိုင်ရဲ့ဒါနဲ့နေရာမရတာဟုတ်အဲ့ဒါတခုတော့ရှိပါတယ်
ဘယ်လိုပဲဖြစ်ဖြစ်အမေရိကန်မျိုးသမီးတွေဟာတခြားနိုင်ငံတွေကအမျိုးသမီးတွေနဲ့နှိုင်းယှဉ်ရင်တော့ဒီကနေ့အချိန်မှာနိုင်ငံသားတယောက်ရတဲ့ရထိုက်တဲ့အခွင့်အရေးတွေကိုအခိုင်အမာရရှိခံစားနေရပြီဆိုတာကိုတော့ညင်လို့ရမယ်မထင်ပါဘူး။နှစ်ပေါင်းများစွာအချိန်ယူတိုက်ပွဲဝင်ပြီးရခဲ့တဲ့အသီးအပွင့်ကိုဒီကနေ့အမျိုးသမီးတွေခံစားနေကြရတာပါ။ဒီလိုတိုးတက်အောင်မြင်မှုတွေကိုနမူနာယူပြီးမြန်မာနိုင်ငံကအမျိုးသမီးတွေအနေနဲ့လည်းကိုယ့်ရဲ့အခွင့်အရေးကိုအမိအယရယူနိုင်အောင်ကြိုးစားသင့်တယ်လို့မြန်မာနိုင်ငံရဲ့ပညာရေးခဏကိုတစ်ဖက်တစ်လမ်းကကူညီပံ့ပိုးပေးနိုင်ဖို့အတွက် Gift of Education ဆိုတဲ့ပညာဒါနအဖွဲ့ကိုဦးဆောင်ထူထောင်ခဲ့သူဒေါ်စနာခင်ကပြောပါတယ်
။ဗမာအမျိုးသမီးတွေကအမတန်တော်ပါတယ်အားလုံးနဲ့မှပညာမှလည်းတော်တော်ဟိုမျိုးသားတွေနဲ့တူတူပဲတန်းတူပဲရှိတယ်အဲ့တော့သူတို့အနေနဲ့ကဟိုဒီပါဝင်မှုကိုသူတို့စိတ်ကလေဟိုအခုအထိရတော့တိတ်ပြီးတော့သူတို့ကဟိုဒီနိုင်ငံရေးဆိုလို့ရှင်လေဟောဒါတွေကလုပ်စရာမလိုဘူးဆိုပြီးတော့သဘောရှိတယ်အဲ့ဒီဟာဟိုပါဝင်မှုကိုဟိုရှိအောင်လို့ပေါ့နော်သူတို့ကိုလည်းလုံနိုင်ပါတယ်သူတို့မှအရေးချင်းရှိတယ်အဲ့ဒါကိုလုံကြပါလို့သူတို့ကတော့အခုဆိုလို့ရှိရင်တော့ဩမလိုဘူးပေါ့နော်မလို့ကျမတို့ကတော့ပညာရေးဘက်ကိုပဲကျမတို့လုပ်မယ်ပါမယ်ဒါပေမဲ့အဲ့ဒီလိုမျိုးဒီလွတ်တော်တို့ဘာတို့မှပါတော့မှပဲကိုကအပြောင်းလဲတွေလဲလीအများကြီးလုပ်နိုင်မယ်ဥဆောင်နိုင်မယ်အဲ့ဒါကြောင့်မလို့ဟိုဒီကိုစိတ်ဝင်စားမှုဟိုရှိနေတာလေးတွေကိုပဲနည်းနည်းပြောထောင်ပြီးတော့အဲ့ဒါတွေကိုလှုပ်ဆိတ်ချင်ပါတယ်
အမျိုးသမီးတွေရဲ့ဘဝအခြေအနေတွေတိုးတက်ပြောင်းလဲလာဖို့အတွက်အမျိုးသမီးတွေကိုယ်တိုင်ဦးဆောင်လှုပ်ရှားမှရမယ်ဆိုတာကိုတော့အမေရိကန်မျိုးသမီးတွေရဲ့မဲပေးခွင့်လှုပ်ရှားမှုကသက်သေပြခဲ့ပါတယ်။အခုဆိုရင်တော့အမေရိကန်ပြည်ထောင်စုကရေးပါတဲ့ဦးဆောင်မှုနေရာတွေမှာအမျိုးသမီးခေါင်းဆောင်တွေအများအပြားရှိနေပါပြီ။လက်ရှိလွှတ်တော်အထွေမှာလည်းအမျိုးသမီးဦးရေဟာ132ဦးအထိရှိပါတယ်။လာမယ့်2020သမရရွေးကောက်ပွဲမှာလည်းအမျိုးသမီးကိုယ်စားလှယ်လောင်းတွေအရင်ကထက်ပိုးပြီးတော့များလာဖို့ခံမှန်းရပါတယ်။အမျိုးသမီးတွေအနေနဲ့ကိုယ့်ရဲ့အရေးအချင်းကိုယ့်ရဲ့အောင်မြင်မှုတွေကိုလျှော့မတွက်ဘဲတိုးတက်ပြောင်းလဲမှုတွေဖြစ်လာအောင်ကိုယ်တိုင်ဦးဆောင်ကြိုးပမ်းကြမယ်ဆိုရင်အပြောင်းလဲဆိုတာဖြစ်လာနိုင်တယ်ဆိုတာကိုတင်ပြရင်းနဲ့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍကိုဒီမှာပဲအဆုံးသတ်ပါရစေရှင်။